ဂျပန်နိုင်ငံဒိုကျိုမြို့မှာကိုရိုနာဗိုင်းရပ်စ်ကရောဂါထိန်းချုပ်ဖို့အရေးပေါ်အခြေအနေကျင်းပထားတဲ့ကာလကုန်ဆုံးချိန်ရှေ့ပတ်တင်းလာတွေကစပြီးတက်ဆက်ရုံ၊ရုပ်ရှင်ရုံ၊အားစာရုံတွေနဲ့ဒက်လီရောင်းဆိုင်တွေပါဝင်စီးပွားရေးလုပ်ငန်းတချို့ကိုပြန်ဖွင့်ခွင့်ပြုသွားမယ်လို့တာဝန်ရှိသူတွေကတောက်ကြံတွေကကြေညာလိုက်ပါတယ်။ဒီချိန်ပုံမှန်လူမှုဘဝအသင်း New Normal ကိုစတင်နိုင်လောက်တဲ့အခြေအနေထိကူးစက်မှုနှုန်းကျဆင်းလာတဲ့အတွက်တတိခုနပတ်ကြာခြားထားတဲ့အရေးပေါ်အခြေအနေကိုပြည်ယုံသိမ့်ဖို့ဝန်ကြီးချုပ်ရှင်းစွာအဘေးကဒီတစ်ပတ်စောပိုင်းလုံးကပဲကြေညာခဲ့တာပါ။လူတယောက်နဲ့တယောက်ခက်ခွက်ကနေဖို့နဲ့စောကကကွယ်ရေးသမတ်စီကံချက်တွေကိုတော့ဆက်လက်လိုက်နိုင်ကြဖို့တိုက်တွန်းထားပါတယ်။ပြည်တော်အနေနဲ့အစ်စ်36မှာဖွင့်ဖို့ပြင်ဆင်ထားခဲ့တဲ့အတိုင်းအခုဒုတိယအဆင့်မှာစီးပွားရေးလုပ်ငန်းတွေကိုတဖြည်းဖြည်းပြန်ဖွင့်ပေးသွားဖို့အစဉ်အသစ်ပြင်ထားပြီလို့လည်းတိုကျိုအုပ်ချုပ်ရေးဘူးယူရီကိုကိုအီကေကပြောပါတယ်။ဂျပန်နိုင်ငံတောင်ပိုင်းကီတာချီရှူမြို့မှာတော့တရစ်သုံးပတ်ကြာကူးစက်သူအသက်ဆင်းရဲမရှိပေမဲ့ဒီဘက်ထဲမှာကူးစက်သူလူသားအသက်43ယောက်တွေ့ရှိတာကြောင့်စစ်ပွဲတွေကတချို့ပြန်ပိတ်ထားရပါတယ်။